လွန်ခဲ့တဲ့နိုဝင်ဘာလအထိမြန်မာပြည်ကိုကဘာလက်ခီးတဲ့လေးတန်းကျော်ဝင်ရောက်တယ်လို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကပြောဆိုကြောင်းဒီဇင်ဘာလ23ရက်နေ့ထုတ်စင်ဟွာမြန်မာသတင်းမှာဖော်ပြပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံခြားခီးတဲ့ဥယျာဉ်တစ်ဖြည်းဖြည်းတိုးပွားလာတာကိုကြည့်ပြီးဒီနှစ်ထဲမှာခီးတဲ့၅သန်းအထိတိုးပွားလာနိုင်တယ်လို့ဝန်ကြီးဌာနကမျှော်လင့်နေပုံရပါတယ်။ဒါပေမဲ့တိုးရစ်ဗီဇာယူပြီးလေယာဉ်စီးဝင်ရောက်လာတဲ့ကဘာလက်ခီးတဲ့ဥယျာဉ်ကတော့သိန်းခန်းလောက်ပဲရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။လုံခဲ့တဲ့နှစ်ကအာဆီယံဆီနိုင်ငံကိုလာတဲ့ကဘာလေခီးတဲ့စီးရင်ကိုကြည့်ရင်မြန်မာပြည်ကိုလာတဲ့ဥယျာဉ်ဟာအနည်းဆုံးဖြစ်နေတာတွေ့ရပါတယ်။ကဘာလေခီးတဲ့28တန်းမနစ်ကမလေးရှားကိုသွားရောက်ပြီးထိုင်းကို24တန်းစင်ကာပူကို15တန်းသွားကြပါတယ်။အင်ဒိုနီးရှားကိုခီးတဲ့9တန်းဗီယက်နမ်ကို8တန်းသွားရောက်လည်ပတ်ပါတယ်။ဖိလစ်ပိုင်ကမ္ဘောဒီးယားလာအိုနဲ့ဘရူနိုင်းကိုတော့ခီးတဲ့4တန်းကျော်စီဝင်ရောက်ကြောင်းသိရပါတယ်။မြန်မာပြည်ကိုခီးတဲ့သုံးတန်းကျော်လောက်တွားရောက်လေပတ်တယ်လို့စီးရင်မှာပေါ်ပြပါတယ
်။မနှစ်ကကဘာလက်ခီးတဲ့သုံးတန်းကျော်လာတယ်လို့စီးရင်ဖောင်းပွပြီးပြထားတာတော့မြန်မာပြည်ဟာအာဆီယံအသင်းမှာအောက်ဆုံးအဆင့်ရောက်နေပါတယ်။ခီးတဲ့စီးရင်ဖောင်းပွရတဲ့အကြောင်းရင်းကမြန်မာနဲ့ဆက်နေတဲ့ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊တရုတ်၊လာအိုနဲ့ထိုင်းနိုင်ငံတွေကနေချင်းပြန်ဝင်လာသူနှစ်တန်းနီးပါးကိုထည့်တွက်ထားလို့ဖြစ်ပါတယ်။ဗီယက်နမ်နဲ့ကမ္ဘောဒီးယားမှာဒီလိုပဲတွက်လစ်ရှိတယ်လို့ခီးသွားလာရေးဝန်ကြီးဦးထေးအောင်ကရေးပူပါတယ်။ဒါပေမဲ့နေဇက်ကဝင်ရောက်လာတဲ့နေချင်းပြန်သို့မဟုတ်ညအိတ်ခီးတဲ့ကိုကဘာလက်ခီးတဲ့အဖြစ်မတတ်မှတ်တာကများပါတယ်။ဒီတိုင်းဆိုရင်2014မှာကဘာလက်ခီးတဲ့တပန်းလောက်သာမြန်မာပြည်ကိုလာတယ်လို့ပြောရမှာဖြစ်ပေမဲ့ဝင်လာတဲ့နိုင်ငံသားသားကိုခီးတဲ့အဖြစ်သတ်မှတ်ပုံရပါတယ
်။ဒီနှစ်စက်တင်ဘာလကုန်အထိနိုင်ငံသားခီးတဲ့သုံးတန်းကျော်ဝင်ရောက်လာတဲ့အတွက်မနစ်ကတဲ့ပုံများတယ်လို့ခီးသွားလာရေးဝန်ကြီးဌာနကဆိုပါတယ်။ဒါပေမဲ့ကမ္ဘာလက်ခီးတဲ့တိုးရစ်ဗီဇာနဲ့ဝင်လာသူအရေအတွက်ကတော့3သိန်းလောက်သာရှိတယ်လို့သိရပါတယ်။နိုဝင်ဘာလမှာနိုင်ငံခြားခီးသွားအစီအစဉ်တွေနေပါသွားတယ်လို့တိုးရစ်လုပ်ငန်းရှင်အချို့ကပြောပါတယ်။ဒါပေမဲ့ NLD အစိုးရတဲ့လက်ထက်မှာကမ္ဘာလက်ခီးတဲ့လုပ်ငန်းကြီးထွားလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။လေယာဉ်စီးပြီးတိုးရစ်ဗီဇာနဲ့ဝင်လာတဲ့ကမ္ဘာလက်ခီးတဲ့ဥယျာဉ်များလာမှသာခီးသွွားလုပ်ငန်းအတွက်အကျိုးရှိတယ်လို့ဆိုပါတယ်။ဟိုတယ်နဲ့ခီးသွွားလာရေးဌာနကတော့ဘယ်လိုဗီဇာနဲ့ပဲလာလာနိုင်ငံခြားဧည့်သည်အားလုံးကိုကဘာလက်ခီးတဲ့အဖြစ်သတ်မှတ်ထားပါတယ်
။ကဘာလက်ခီးသွွားဧည့်သည်ဥယျာဉ်တိုးပွားလာမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ကောင်းကျိုးအစုပြစ်တွေကိုဒိမတ်လူအခွင့်ရေးအဖွဲ့၊လန်ဒန်အခြေစိုက်လူအခွင့်ရေးအဖွဲ့နဲ့ရန်ကုန်အခြေစိုက်တာဝန်သိလုပ်ငန်းစင်တာစတဲ့အဖွဲ့အစည်းသုံးခုကစာမျက်နှာ200ကျော်အစီရင်ခံစာမကြာမီကထုတ်ဝေထားပါတယ်။ကဘာလဲဧည့်သည်များပြားလာတာဟာတိုင်းပြည်ဝင်ငွေတိုးပွားပြီးအလို့အကံတွေတိုးပွားလာတယ်လို့လူအဖွဲ့အစည်းရဲ့ယဉ်ကျေးမှုဓလေ့ကိုလည်းထိခိုက်နိုင်တာကြောင့်ကွင်းစင်းလေ့လာပြီးရေးသားထားပါတယ်။အရွယ်မရောက်တဲ့ကလေးတငယ်တွေအလို့လုတဲ့တိုင်းပြည်ဟာကလေးနဲ့လိန်ဆက်ဆန်ကျင်တဲ့ကဘာလဲခီးသွွားဧည့်သည်ကိုဖိတ်ခေါ်သလိုဖြစ်နေတာကိုသတိပေးထားပါတယ်။ကလေးလိန်ဆက်ဆန်မှုအနည်းချင်းရှိနေကြောင်းဖော်ပြထားပါတယ
်။နိုင်ငံခြားငွေရရှိရေးနဲ့တိုင်းသူပြည်သားအလို့အကံရရှိရေးအတွက်ခီးသွွားလုပ်ငန်းကိုအစိုးရကအားပေးပါတယ်။ဒါပေမဲ့လိုအပ်တဲ့လူမှုရေးနဲ့စီးပွားရေးအခြေခံအဆောက်အအုံတွေမလုံလောက်ပဲခီးသွွားဧည့်သည်တိုးပွားလာရင်လူအခွင့်အရေးချိုးဖျက်မှုများပြီးခရိုနီအရင်းရှင်တွေကြီးစိုးတဲ့ငွေရှာရေးလုပ်ငန်းဖြစ်သွားနိုင်ပါတယ်။ဒါကြောင့်စီးပွားရေးတွေမကပဲလူမှုရေးရင်ကျေးမှုနဲ့ပတ်ဝန်းကျင်ကိုမြင့်တင်ပေးနိုင်မဲ့တာဝန်သိခီးသွွားလုပ်ငန်းဖြစ်ရမယ်လို့အစိုးရကကြွေးကြော်ပါတယ်။လောလောဆယ်တော့ဟိုတယ်အပန်းဖြေစခန်းနဲ့လေကြောင်းကုမ္ပဏီပိုင်းနဲ့ခရိုနီတွေစီးပွားဖြစ်နေပါတယ်။အချို့အမြတ်များတဲ့လုပ်ငန်းတိုင်းမှာခရိုနီတွေကိုတွေ့နိုင်ပါတယ်။ဒါဝင်ပြီးခီးသားလုပ်ငန်းကိုဟန်ပြကျွေးကြော်ပြီးအဂတိလိုက်စားနေရင်တော့ပြည်သူလူထုဟာအချို့ခံစားသင့်တော့ခံစားရမှာမဟုတ်ပါဘူး။ခီးသားလုပ်ငန်းနဲ့မဆိုင်သူတွေအပါအဝင်ဒေသခံတွေရဲ့လူအခွင့်အရေးကိုမတိခိုက်မှသာဒါဝင်သည့်ခီးသားလုပ်ငန်းလို့ခေါ်နိုင်ပါတယ်။လူအဖွဲ့အစည်းနဲ့အခြေခံအဆောက်အအုံအခြေအနေအစဉ်လေးမဖြစ်သေးပဲကဘာလဲခီးတဲ့အများအပြားဝင်ရောက်လာတာဟာအလွန်သတိထားရမယ့်ကိစ္စဖြစ်ပါတယ်။ဒါကြောင့်တာဝန်သိခီးသွားလုပ်ငန်းကိုပါဝင်ပြီးအားလုံးကသရော့ကိုပါအကောင့်အထည်ဖော်ရမှာဖြစ်ကြောင်းအစိုးရကစာမှာထောက်ပြထားပါတယ်ခင်ဗျာ။